ာမှာလူသားတွေဘယ်ချင်းဘယ်ကလာကစတင်ပေါ်ပေါက်လာတယ်ဆိုတာအတိအကျမသိနိုင်ပါဘူး။လူဆိုရာမြတ်ကဆင်းသက်တယ်ဆိုတဲ့ဒါဝိယူဆကိုလက်ခံတာလက်မခံတာကတပိုင်းဖြစ်ပေမဲ့မြမာရီဆိုရင်တိုင်းနေရာသစ်ကိုလှည့်လည်ရှာဖွေရင်းရေးကြီးအားမျက်နှာရမှာလူသားတွေအခြေချကြပါလေ။လူဆိုရာမြောက်ကဆင်းသက်တယ်ဆိုတဲ့ဒါဝင်ယူဆကိုလက်ခံလက်မခံတာတပိုင်းဖြစ်ပေမဲ့မာရီဆိုယိုတိုင်းနေရာသစ်ကိုလှည့်လည်ရှာဖွေရင်းရေးကြီးအားမျက်နှာရမှာလူသားတွေအခြေချကြပါလေ။လူသားတွေအစုအဖွဲ့နဲ့နေထိုင်လာရင်ရရမြို့ပြနဲ့အချို့ချအာဏာပိုင်နိုင်ငံတွေလည်းပေါ်ထွန်းလာရကမြို့တော်တွေလည်းရှိလာပါလေ။ပကံအင်းဝရွှေဘုမရဘူရမန္တလေးစတဲ့မြမာမင်းအဆက်ဆက်တို့ဟာကုန်းတွင်ပိုင်းမှာပဲမင်းနေပြီးတော့တည်ထားခဲ့ပေမဲ့ကိုလိုနီခေတ်မှာမျိုးစစ်ကြီးနာဂျီအင်္ဂလိပ်ကပင်လယ်ဝတဲ့နီးတဲ့ရန်ကုန်မြို့တော်တည်ထောင်ပါလေ။ခေတ်အဆက်ဆက်ရန်ကုန်ဟာမြို့တော်ဖြစ်ခဲ့ပေမဲ့ဗိုလ်ချုပ်မှုကြီးပန်းရွှေလက်ထက်မှာပင်လယ်နဲ့ဝေးရကုန်းတွင်ပိုင်းကိုရွေးလိုက်တဲ့အတွက်2005ကတည်းကမြန်မာနိုင်ငံရဲ့မြို့တော်ဟာနေပြီးတော့ဖြစ်လို့သွားပါလေ။ရန်ကုန်မြို့ကလူနေထူထပ်လို့ကြောင်းတာလို့ဆိုရကအကြောက်ပြတယ်ဆိုကြပေမဲ့နိုင်ငံပေါ်မှာရှိပြီးမငြိမ်မသက်ဖြစ်တဲ့ဒေသတွေကိုထိမ်းမို့လက်လှမ်းမိတဲ့နေရာကိုရွေးတာလို့သုံးသပ်သူရှိပါတယ်။ဒါမှမဟုတ်လေ1962ခုနှစ်ခေတ်ကအာဏာစုပ်ကိန်ထားတဲ့ဆိုရကိုပြည်ပြင်းပြည်ပကရန်မူလာရင်အဲ့ဒီတုန်းကလွန်ကျုံမပြုံးသေးတဲ့တောတွေတောင်တွေကအကာအကွယ်ရှိတဲ့အတွက်လို့တချို့ကရှုမြင်ကြပါတယ်။နိုင်ငံအလဲပိုင်းမှာမြို့တော်ထားရှိတာဟာစိတ်ကားတွေနားရှိတာအထက်လုံခြုံရေးအတွက်ပုံစစ်ချရတယ်ဆိုတဲ့သဘောတရားလည်းရှိတာပါစစ်အစိုးရထုံးစံနေပြီးတော့တဲရော့မယ်ဆိုတာအစိုးပိုင်းမှာစစ်တပ်နဲ့နှိစက်သူတွေပဲသိကြပြီးဝန်ထမ်းတွေကိုကြောင်းရရှေ့ရမယ်ကိစ္စမဖြစ်မနေအသိပေးရတော့မှအများကသိရပါတယ်လူလူကိုပွင့်ပွင့်လင်းလင်းထင်သာမြင်သာရှိရှိအသိပေးတဲ့နေရာမှာအင်ဒိုနီးရှားနိုင်ငံခေါင်းဆောင်ဂျိုကိုဝီရိုဝီရိုနဲ့မြမစစ်ဘုံချုပ်တဲ့အကွာကြီးကွာတာတွေ့ရပါတယ်နိုင်ငံမျိုးတော်ကိုဂျကာတာကနေဘော်နီယိုကျွန်းကိုရွှေ့မယ်လို့ကဘာကိုပါဒီနှစ်ဩဂုတ်လ26ရက်တနင်္လာနေ့ကကြေညာပါတယ်။ဒါကိုအိန္ဒိယနိုင်ငံခြေဆိုင် News R ကထုတ်လွှင့်သွားတာက
President Joko Widodo announced the move Monday saying the decision came
ကောင်းဆုံးတင်တော်ဆုံးနေရာတွေ့အောင်သတိချာချာစစ်စစ်ပေါက်ပေါက်လေ့လာပြီးဆုံးဖြတ်လိုက်တာလို့ပြောရင်မျိုးတော်ပြောင်းမယ့်အကြောင်းသမ္မတ Joko Widodo ကတနင်္လာနေ့ကကြေညာသွားတာပါလို့ပြောသွားတာပါ2021မှာမြို့တော်သစ်စတင်တည်ဆောက်ပြီး2024မှာအပြီးသတ်မယ်လို့လည်းပြောပါတယ်။စစ်မြေပေါ်ကဂျကာတာမြို့တော်မှာလောလောဆယ်လူဆယ်သန်းကျော်နေထိုင်နေပြီးမြို့ဟာတစ်နှစ်ကို25စင်တီမီတာနိမ့်နိမ့်ကျလာတဲ့အတွက်ခုဆိုရင်မြို့တော်ထွက်ဝဲနေပါဟာပင်လယ်ရေမျက်နှာပြင်အောက်ရောက်လို့နေပါတယ်။ကမ္ဘာရာသီဥတုပြောင်းလဲနေပြီးကမ္ဘာမြေကြီးပူနွေးလို့ရေခဲပြင်တွေပျော်ဆင်းရာကပင်လယ်ရေမျက်နှာပြင်ဆက်တက်နေတဲ့အလားအလာကသိကြတာမို့လုံခြုံရေးအခြေအနေထက်မြို့တော်ရေမနစ်ခင်မြို့တော်သစ်စီပြောင်းမှုဖြစ်လာတာလို့အများကသုံးသပ်ပါလေ။ဗိုလ်ချုပ်မှုကြီးသန်းရွှေလက်ထက်နေပြီးတော့ကိုမြို့တော်တည်လိုက်လို့ပင်လယ်ရေတက်တဲ့ဒဏ်ကအင်းဝေးသွားမှမှန်မိမဲ့ AR မြို့ဝကျွန်းပေါ်ဒေသနဲ့ပင်လယ်ကမ်းရိုးတန်းမှာနေထိုင်နေသူတွေကဒီဒဏ်ကလွတ်နိုင်ပါလား။လေယာဉ်ရေးကိစ္စနဲ့မြန်မာနိုင်ငံတနန်တပြားရောက်နေတဲ့ဒီနောက်စုတိုင်းသားတောင်သူလယ်သမားသမဂ္ဂအတွင်းရမှုဥစော်ရန်ပြောတာကတော
့ ARD မြို့အကျွန်းမို့ပြက်လာရင်တော့မှန်းသလို့တော့မရဘူးကိုတိုးကျိုးတွေကဘာကြောင့်လဲဆိုတော့ကျွန်တော် ARD မြို့အကျွန်းမောကဒီရောက်တော်တွေရှိတဲ့ပိုကလေးတို့လာဖို့တာတို့မော်လမြိုင်ကျွန်းတို့စာပုံတို့ပေါ့နော်အဲ့ဒီကနေ ARD မြို့အကျွန်းမောဆိုတော့နှင်းဒရာတိရှိတာ ਉ ဒီကနှင်းဒရာတိခံပြီးကတ်တာလေအဲ့တော့အဲ့မှာနေပိုင်းနေအားလုံးကတော့ဒီတော့တော့ပါပြီ။ပင်လယ်ရေမြင့်တက်လာရင်ဒီလိုကဘောက်ကိုမထိုးနိုင်တော့ဘူးဆိုရင်ဒီစဘာခွင်းနေတဲ့ဟိုရေငန်ဝင်လာရင်တော်တော်ကြီးကိုစဘာဆက်ကျုံကိုရှိခိုက်ပါတော့ဒီလိုဒီရေခဲတောင်တွေကျူလို့ဒီကဘာပုံနှင်းမှုကြောင့်ပေါ့နော်ဒီအန်ရယ်ပိတ်မသေးဘူးရောအကြီးအကျယ်ပါလေဒီကျိုးဆက်ကဘလူမလက်ကာကွယ်လို့ရမှာမဟုတ်ဘူးဟုတ်တော့ဆိုင်ကြည့်နေရ
ဒီလိုအနေထားတရက်ကိုရောက်လာရင်သေချာရာကတော့နေရာသစ်ကိုမပြောင်းကျင်နေမဲ့ကိုနေတဲ့အရက်ကဘလို့နီးနေမှလုတ်ကန်စားတော့လို့မရတော့ရင်တခြားရေကြီးရမျက်နှာအရက်ကိုလူတွေအစုလိုက်ပြုံလိုက်ပြောင်းရရွှေ့ရပါတော့မယ်။ဒါကြောင့်လဲအင်ဒိုနီးရှားကိုနမူနာယူလို့ကြိုတင်ပြီးစီမံကိန်းချမှတ်ထားနိုင်တယ်လို့အချို့ကအကြံပေးပါတယ်။ဘလို့ဆိုဖလွန်အင်းအနိဒင်ဓာမွေရွှော့မချနိုင်ရင်2100ပြည့်နှစ်အရောက်မှာပင်လယ်ရေမျက်နှာပြင်ဟာအပေကွဲကနေသုံးပေထိမြင့်တက်လာနိုင်တယ်လို့ကုလသမဂ္ဂက2013ကတည်းကစင်ကစားထုတ်ပြန်ထားလို့ပါရှင်။